တော်ရရှိမှာခင်ဗျာဥပုပ်နေမှာဥပုပ်မဆောင်ပြီမဲ့ကောင်းတဲ့အရာတွေကိုလုပ်တယ်ဆိုရင်လည်းလက်ခံရပါလိမ့်မယ်ဒါပေမဲ့လို့ဥပုပ်နေမှာဥပုပ်ဆောင်တာကလွယ်လို့တခြားဘာဆိုဘာမှမလုပ်ရဘူးရဲ့လို့လှေနံဓာတ်ထက်တရေသေးမှတ်ယူတတ်ကြပါတယ်ဘသူကမှန်လို့ဘသူကမှားတယ်ဆိုတာကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အခန်းငယ်18ကနေအခန်းငယ်53အထိမှာတွေ့ကြရမှာဖြစ်ပါတယ်လူကိုတန်ရှင်းစေတဲ့ရေပြားလေးချင်းကိုတော့ခွင့်ပြုပြီးတော့လူတကိုလုံးကိုကြမ်းမာစေတာကြတော့ခွင့်မပြုနိုင်အောင်ဖြစ်ရပြီးဒီလိုဥပုပ်နှစ်မှာလူတကိုလုံးကိုကြမ်းမာစေတာကြောင့်ဒီသူကိုတုတ်တင်ကွက်မြက်အဆုံးစီရင်ပြရမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာတရားမျှတတဲ့စီရင်ချက်မှဟုတ်ပါလေစားရဲ့လို့စဉ်းစားစရာဖြစ်ရပါတယ်မျက်နှာလိုက်ပြီးစီရင်မှုမပြုဖို့ယေရှုခရစ်တော်ကအတီအလင်းမိတ်ဆွေတော်မူတဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး9အခန်းငယ်18ကနေအခန်းငယ်53အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြထားပါဗျ
။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။ကျွန်တော်ဟာရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့အခန်းကြီး9အငယ်18အထိကိုလေ့လာလို့ပြီးခဲ့ကြပါပြီ။ပြီးခဲ့တဲ့သင်ခန်းစာမှာတော့ဆိုရင်ကယ်တင်ရှင်သခင်ခရစ်တော်ဟာယေရုရှလင်ကဗိမာန်တော်ကြီးကိုရောက်ပြီးတော့ဆုံးမဩဝါဒပေးတော်မူတဲ့အချိန်ယူဒလူတို့တွေဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့ပြောဆိုဆုံးမပုံနေအသိဉာဏ်ဗဟုသုတကျွယ်ဝဘုံလေးနဲ့တမာကျမ်းစာကိုပိုင်နိုင်စွာပြောဆိုနိုင်ခြင်းတွေအတွေ့အံ့ဩလို့မကုန်နိုင်ကြပဲဒီနာဇရက်မြို့သားယေရှုဟာစာမသင်ဘဲနဲ့ဘယ်အများဓာရီကိုတတ်လာကြသလဲဆိုပြီးတော့အံ့ဩကြတယ်ဆိုတာကိုကျွန်တော်တို့လေ့လာခဲ့ရပါတယ်အမှန်မှာတော့ကယ်တင်ရှင်သခင်ခရစ်တော်ဟာဘုရားသခင်ကိုတော်တိုင်ပဲမဟုတ်ဘူးလားလူဇာတိကိုခံယူထားတဲ့နှုတ်ကပတ်တော်လည်းဖြစ်တယ်ဒီတော့သူ့အဖို့တမာကျမ်းဆိုတာဟာလက်ဖြစ်တော့သူကိုယ်တိုင်ကဖြစ်နေတဲ့အရာ၏ဒီတော့လူသားဟာသူ့ရဲ့ဘုံတကိုးတော်အနန္တကိုကိုယ့်ရဲ့ညံလေး90သားလောက်နဲ့ဘယ်နည်းနဲ့မှမှီအောင်မလိုက်နိုင်ဘူးဆိုတဲ့အချက်တွေကိုကျွန်တော်တို့ရှင်းရှင်းကြီးဖော်ပြခဲ့ပြီးပါပြီဒီအကြောင်းတွေကိုမိတ်ဆွေသောတာရှင်တို့လည်းမှတ်ကြုံပြီးတော့ကိုယ့်ရဲ့ဘဝအသက်တာအတွက်အရေးကြီးသောအသည့်တရားများသင်ခန်းစာများအဖြစ်နဲ့ခံယူကြပါကေတင်ရှင်အပေါ်မှာပုံမနားလေတိကျွမ်းအောင်ချစ်နိုင်အောင်ကြိုးစားကြပါလို့ကျွန်တော်ဒီကနေ့ထပ်ဆင့်အားပေးလိုပါတယ်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာဒီကနေ့အဖို့ကတော့ကျွန်တော်တို့ဆက်လက်ပြီးတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9ရဲ့အငယ်18နဲ့19တို့ကိုဖတ်ရှုရင်းနဲ့သင်ခန်းစာများကိုစကြပါအောင်စုကိုအလိုအလျောက်ဟောပြောသောသူသည်မိမိဘုံအစရိကိုရှာတတ်၏မိမိကိုဆေလွတ်တော်မူသောသူ၏ဘုံအသရေကိုရှာသောသူမူကားယုံလောက်သောသူဖြစ်၏ထိုသူ၌မှုသာမရှိမောရှိသည်ပြည့်ညတ်တရားကိုတင်တို့အားပေးသည်မဟုတ်လောထိုတရားကိုတင်တို့သည်တစုံတစ်ခုမျှမကျင့်ငါ့ကိုသတ်အံ့သောငါအဘယ်ကြောင့်ရှာကြံကြသနည်းဟုမေးတော်မူ၏ကယ်တင်ရှင်သခင်ခရစ်တော်ဟာသူ့ကိုဒီလူတွေအောက်ကြံနေတယ်သတ်မယ်ဆိုတာကိုသိတယ်ဒီကျမ်းဟာစဉ်းစားလေလေအတိတ်ပဲရှိလေလေဆိုတဲ့ကျမ်းမျိုးပါအကယ်၍များသာခရစ်တော်ဟာသူ့ဘုံတကိုးတော်ကိုသူ့ဟာသူပြတဲ့သဘောနဲ့သူ့တရားကိုသူဟောတဲ့သဘောမျိုးလုပ်ရင်နောက်ကပြိပတ်တီဘာဖြစ်မယ်ထင်တယ်လေအခုခေတ်ပျောက်စေဆရာကြီးတွေကိုလူတွေလိုက်ပြီးကိုးကွယ်တာမျိုးချက်ချင်းသူ့ကိုသဘောကျပြီးဂိုင်းကြီးတိုင်းတောင်မှဘွားကနေပေါ်လာမှမြေကြီးလက်ခံမလွဲ့အေးကန့်မယ်ဘယ်လို့ဆိုကယ်တင်ရှင်သခင်ခရစ်တော်တဲ့ကြီးမားတဲ့တကိုးတော်ဆိုတာကိုလူသမိုင်းမှာဘယ်နှယောက်ပြနိုင်လို့တုံးအသက်သေးတဲ့လူတွေကိုတောင်ပြန်ရှင်းစေတယ်မဟုတ်ဘူးလားမျက်စိကန်းတဲ့လူတွေချက်ချင်းကောင်းသွားတယ်လीပြီးတော့ထောင်ပေါင်းများစွာသောလူသူပြိပတ်ကြီးကိုတယောက်စာလောက်သာရှိတဲ့မုံကလေး၅လုံးနဲ့ငားလေး၂កောင်လောက်နဲ့အဝကျွေးတယ်တခါတည်းမကုံနိုင်မကန်းနိုင်ဖြစ်လို့တောင်းနေတဲ့တောင်လိုက်ပြီးကောက်ရတာအကောင်းနေကြီးပဲ၁၂တောင်းရတယ်ဆိုပြီးတော့ကျွန်တော်တို့ဖတ်ခဲ့ရတယ်မဟုတ်ဘူးလားအဲ့တော့ကက်တင်ရှင်သခင်ခရစ်တော်ဟာလူတွေရဲ့အမြင်အရတကယ်တကိုးတော်ရှင်ကြီးပဲအကယ်၍သာ तू ကသူတရားကို तू ဟောတာပါဆိုပြီးလှုပ်လိုက်ပဲဆိုရင်ကျွန်တော်ဆုံးကပြောတယ်လို့တကယ်ကိုယောမအကိုတောင်မှတုံ့လှုပ်သွားစီတဲ့ဂိုင်းကြီးဖြစ်လာမှသိကြတယ်အခုတော့ကယ်တင်ရှင်ဟာသူ့အတွက် तू ဘာမှဂုံတက်အောင်မပြောဘူးမလုပ်ဘူးကောင်းကင်ဘုံရှင်အဖဖျားသခင်ကိုသာရည်ညွှန်းညွှန်းနေတော့ကောင်းကင်နဲ့မြေလွှာဟာဝေးတယ်လို့မှန်ကန်တဲ့ဝိညာဉ်သဘောတရားကိုလေလူသားဟာဘယ်လို့မှလိုက်မမိနိုင်ဘူးဖြစ်နေပါတယ်ကယ်တင်ရှင်ရဲ့ဖော်ပြချက်တည်းဟာလူစားတိနဲ့ဘဝင်မကြဘူးလို့လေဆိုခြင်းရင်ဆိုလို့ရမယ်ထင်ပါတယ်။ဒါကြောင့်လဲကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်14ကိုကျွန်တော်ကိုးကားခြင်းပါတယ်။ဇာတိပဂရိလူသည်ဘုရားသခင်၏ဝိညာဉ်တော်အရာတို့ကို မခံမယူထိုအရာတို့သည်မိုက်မဲသောအရာဖြစ်သည်ဟုထင်တတ်၏ထိုအရာတို့ကိုဝိညာဉ်အားဖြင့်သာပိုင်းခြား၍နားလည်နိုင်သောကြောင့်ဇာတိပဂရိလူသည်နားမလည်နိုင်ဆိုပြီးတော့ရှင်းရှင်းကြီးသတိပေးနှိုးဆော်ထားတဲ့အချက်ပဲဖြစ်ပါလေပြီးတော့မင်းတို့မောရှိတရားကိုဘယ်သူလိုက်နိုင်လို့လဲတဲ့ကဲတင်ရှင်မေးတယ်ဒီမေးခွန်းဟာအလွန်ထင်မိပါတယ်ဟုတ်ပါတယ်ပြည့်ညက်တရားဆိုတာဟာဘုရားသခင်ရဲ့ခိုင်ကန့်တဲ့စိတ်ဆန္ဒကနေပေါ်ပြတယ်ပြည့်စုံတဲ့လူပောင်အတွက်စံချိန်စံညွန်ဒီပြည့်ညက်တော်တွေဟာနှိမ့်ချတဲ့စိတ်နဲ့သာတွေ့ကြည့်လူသားတို့စစ်စစ်ပေါက်ပေါက်ဘယ်သူမှနိုင်အောင်မလိုက်နိုင်ဘူးမိအောင်ကျင့်လို့လည်းမရဘူးအခုကဘာမှာလူဦးရေသံပေါင်း 9,000 ကျော် 6,000 လောက်ရှိတယ်ဆိုပြီးပြောတယ်။အဲ့ဒီအကျင့်တရားနဲ့မှထွက်ရပေါက်မယ်ဆိုရင်ကျွန်တော်ပြောရတယ်။သန်းတစ်ထောင်မှာတယောက်ပဲပေါက်မယ်။ကြံတဲ့လူတွေသိရောပေါ့။အကုန်အပယ်ငရဲရောက်ကုန်မှာအသေးချာမဟုတ်ဘူးလား။အခုဒီတရားဟောနေတယ်ကျွန်တော်လည်းအဲ့ဒီတိုင်းပဲလေ။ဒီစည်းရင်းနဲ့မှပဲပါသွားမှာပေါ့။ဒါကြောင့်ပြည့်ညက်တော်ရဲ့ကျေးဇူးဟာကဲတင်ရှင်စီကိုတွန့်ပို့နေတယ်။အားကိုးရှာဖို့အတွက်ယုံကြည်ခြင်းဆိုတာကိုလက်ကင်ပြုတ်ဖို့အတွက်ဒီပြညတ်တော်တွေဟာတွန်းအားပေးနေပါလေ။ဒါကြောင့်ဥပရိသတို့ပြညတ်တော်တို့ဆိုတာတွေဟာစိတ်စိတ်တွေးလီကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ကိုးကွယ်ဖို့ဖြစ်လာလေလေပဲလို့ကျွန်တော်ဒီနေရာမှာပြောလိုက်ချင်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အငယ်20မှ24လူအစုအဝေးကလည်းသင်သည်နတ်ဆိုးဆွဲသောသူဖြစ်၏။သင်ကိုသတ်အံ့သောငါအဘယ်သူရှာကြံသည်ဟုဆိုကြ၏။ယေရှုကလည်းငါပြုသောအမှုတစ်ခုကိုသင်တို့ရှိသည်မြတ်သည်အံ့ဩခြင်းရှိကြ၏မောရှေသည်အရေးပြားလှီးခြင်းတရားကိုသင်တို့အားပေး၏ထို့သောဆိုသောမောရှေမှအစစွာခံရသည်ဟုမဆိုလိုဘိုးဘေးများမှဆက်ခံရသည်ထို့ကြောင့်ဥပုံနေ၌သင်တို့သည်အရေးပြားလှီးခြင်းကိုပေးကြ၏မောရှေ၏တရားမပြည့်စည်ခြင်းဟာလူသည်ဥပုံနေ၌အရေးပြားလှီးခြင်းကိုခံရလျင်ငါသည်ဥပုံနေ၌တကိုယ်လုံးကိုကြမ်းမှစေသောကြောင့်သင်တို့သည်ငါကိုအမျက်ထက်ရသလားမျက်နာကိုယ်သာကြည့်၍မစီရင်ကြနှင့်တရားသဖြင့်စီရင်ကြလောဟုမိန့်တော်မူ၏ကယ်တင်ရှင်သခင်ခရစ်တော်ဟာဒီလူတွေရဲ့စိတ်ထဲကအစ္စတ္ထအတွင်းသဏ္ဍာန်ကိုနားလေတယ်ဒါကြောင့်မလို့မင်းတို့ငါ့ကိုဘာဖြစ်လို့တတ်ရန်ရှာကြံနေကြတယ်လဲဆိုပြီးပထမပိုင်းမေးခဲ့တယ်အခုအဲ့ဒီလူအစုအဝေးကပြန်မေးပြီသင်သည်နတ်ဆိုးဆွဲသောသူဖြစ်၏တဲ့မဟုတ်မလဲလို့ပြီးတော့ပြောတယ်ခမရကိုဘသူကသတ်မှမှုလို့ခမရကကျွန်တော်တို့သတ်မယ်ဆိုပြီးတော့စွတ်စွဲနေရတယ်လေဆိုတဲ့သဘောမျိုးပေါ့ကျမ်းတက်ဒီပါရီရှဲဒီဟာကယ်တင်ရှင်သခင်ခရစ်တော်အစဉ်တစိုက်အကြောင်းရိုက်ခဲ့တဲ့အစဉ်အလာရှိတယ်အခုအချိန်မှလည်းခမရကိုဘသူကသတ်မှမှုလို့လေခမရဟာတကယ်တကယ်တော့နတ်ဆိုးဆွဲနေတဲ့လူပဲဆိုပြီးတော့အကြောင်းရိုက်ပြန်ပြီလို့ကျွန်တော်ကယူဆတယ်အမှန်တော့ဥပုပ်နေမှာယောဂါကိုအရှင်းပြောက်ကင်းအောင်ကုသပေးလိုက်တဲ့အချိန်ကလေးကသူတို့ယင်တဲ့မှာကယ်တင်ရှင်သခင်ခရစ်တော်ကိုတနည်းကိုဖတ်ကိုပြရမယ်ဆိုတဲ့သေမိန့်ဟာချထားခဲ့ပြီးဖြစ်တယ်ဆိုတာကိုခရစ်တော်ကနားလေပြီးသားမှုလို့ငါ့ကိုမင်းတို့သတ်ဖို့ရှာကြံနေကြပြီမဟုတ်လားလို့မေးခဲ့ခြင်းဖြစ်ပါတယ်။ဒီကယ်တင်ရှင်သခင်ခရစ်တော်ရဲ့သိနိုင်မှုစွန်းအားကိုပါရီရှဲတို့ကျမ်းတတ်တို့ဇာရုကဲတို့စတဲ့ကယ်တင်ရှင်ရဲ့ယန္တူတွေဘယ်နည်းအောင်မှီအောင်လိုက်ပြီးတော့စဉ်းစားနိုင်ပါလေ။ဒါကြောင့်လဲအရေးပြားလှီးခြင်းဆိုတာဟာမောရှေဥပဒေမဟုတ်ဘူး။အဖအာဗြဟံလက်ထက်ကလေးကဖျားသခင်စီခိုင်းတဲ့ဗြင်းရှင်ဒါကိုမင်းတို့ဥပုံနေမှာလုတ်တာဟာလေဥပရေနဲ့မလွတ်ဘူးဆိုတာမင်းတို့သိထားရမယ်ဒါကိုတော့အပြစ်မမြင်ပဲလူတယောက်ကိုအသက်ချမ်းသာရာရအောင်ငါလုတ်တာကြတော့စိတ်ဆိုးမှန်ဆိုမင်းတို့ဖြစ်နေကြပါကလားတရားကိုစောင့်တဲ့နေရာမှာမင်းတို့အတိတ်ပဲရှိအောင်စောင့်ကြစမ်းပါကွာဆိုတာမျိုးခရစ်တော်ကသူ့ရဲ့အပြည့်ထဲမှာထည့်သွင်းပြောဆိုတယ်ဒီလူတွေကိုတနည်းအားဖြင့်ပညာပေးတယ်မိမိအနေနဲ့ဥပုပ်နေကိုစိုးမိုးတယ်ဆိုတာကိုကယ်တင်ရှင်သခင်ခရစ်တော်ဟာခရစ်ဝင်ကျမ်းတိုင်းလူလူမှာဖော်ပြခဲ့ပါတယ်။အခုလဲဒါကို तू ဟာဒီသူ့ရဲ့စိုးမိုးခြင်းအကြောင်းကိုတောင်သူခင်ဗျာမဖော်ပြပါဘူး။အကျိုးသင့်အကြောင်းသင့်လူသားနားလေလွယ်အောင်ကယ်တင်ရှင်သခင်ခရစ်တော်ဟာသူ့ရဲ့ရန်သူတွေကိုရှင်းပြတယ်။အတိတ်တွေကတော့လူသားတွေဟာကိုယ်လုံနေတဲ့အရာတွေကိုအဟုတ်အောင်းမေ့နေပြီမြင်။အဲ့ဒါတွေဟာမမှန်ကန်ဘူး။တရားသဘောအရာလွဲမှားနေတယ်ပြည့်ညတ်တော်နဲ့မကိုက်ညီဘူးဆိုတာကိုကယ်တင်ရှင်သခင်ခရစ်တော်ဟာပြည့်ညတ်တော်တွေကိုဖြည့်ဆည်းတဲ့သဘောမျိုးနဲ့အဲ့ဒီခေတ်ကအယူသီးဘာသာရေးသမားတွေကိုသွန်သင်ဆုံးမလိုက်ခြင်းပဲဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာပြည့်ညတ်တော်တို့ဥပရိသတို့ဆိုတာတွေဟာလက်တလုံးကြားလှုပ်ဖို့များချမှတ်ထားသလားလို့မှတ်ရလောက်အောင်လူသားတွေဟာသမိုင်းတစ်လျှောက်လုံးလူလေလှုပ်ခဲ့ကြတယ်ဆိုတာကိုဘယ်သမိုင်းပညာရှင်ကမှငြင်းနိုင်လိမ့်မယ်မဟုတ်ကြောင်းကျွန်တော်လေးစားစွာတင်ပြလိုပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အငယ်25မှ30 ထိုအခါယေရုရှလင်မြို့သားအချို့ကလည်းဤသူကိုသတ်အံ့သောငါရှာကြသည်မဟုတ်လောကြည်ပါသူသည်ထင်ရှားစွာဟောပြော၍အဘယ်သူမျှမေတ္တာခြင်းကိုမပြုကြပါတကားဤသူသည်ခရစ်တော်ဖြစ်ကြောင်းကိုမင်းများတို့သည်အမှန်သိကြသလားသို့တော်လည်းဤသူသည်အဘယ်ကဖြစ်သည်ကိုငါတို့သိကြ၏ခရစ်တော်သည်ကြွလာတော်မူသောအခါအဘယ်ကဖြစ်တော်မူသည်ကိုအဘယ်သူမျှမသိရဟုဆိုကြ၏ယေရှုကလည်းသင်တို့သည်ငါ့ကိုသိကြ၏ငါသည်အဘယ်ကဖြစ်သည်ကိုလည်းသိကြ၏သို့တော်လည်းငါသည်ကိုယ်အလိုလျောက်လာသည်မဟုတ်ငါ့ကိုစေလွှတ်တော်မူသောသူသည်တစ္ဆာနှင့်ပြည့်စုံတော်မူ၏ထိုသူကိုသင်တို့မသိကြငါမူကားသိ၏အကြောင်းမူကားထိုသူ၏အထံတော်မှငါလာ၏သူသည်လည်းငါ့ကိုစေလွှတ်တော်မူ၏ဟုဗိမာန်တော်၌ဆုံးမဩဝါဒပေးတော်မူစဉ်တွင်ကြွေးကြော်၍မိန့်တော်မူလျင်ကိုတော်ကိုဖမ်းဆီးခြင်းအခွင့်ကိုရှာကြ၏သို့တော်လေကိုတော်ဤအချိန်မစီမရောက်သေးသောကြောင့်အဘယ်သူမျှမဖမ်းမစီကြကယ်တင်ရှင်သခင်ခရစ်တော်ဆိုတာဟာလူသားရဲ့အုံနှောက်နဲ့အဖြစ်ထုတ်ယူဖို့ဘလောက်ခက်ခဲတယ်လဲဆိုတာပေါ်လွင်လာတယ်အထူးသဖြင့်သိပ္ပံအတက်ပညာတွေအလွန်ထွန်းကားနေတဲ့အခုမျက်မှောက်ခေတ်ကာလအချိန်အခါမျိုးမှာပို့ပြီးတော့ခက်ခဲနဲ့ဆိုင်နေဆိုတာဟာအထူးရှင်းဆိုစရာလူမှမဟုတ်ပါဘူးကယ်တင်ရှင်ကလည်းဒါကိုပဲအာယုံပြုပြီးအခုပြောနေတယ်မင်းတို့ငါ့ကိုတကယ်မသိကြဘူးတဲ့ငါဟာဖျားသခင်အမိန့်နဲ့ကြွလာသူသစ္စာတရားအရှင်ရဲ့တနည်းအားဖြင့်ဖျားသခင်ရဲ့လူစားတိခံဖြစ်တယ်ဆိုတာကိုကြဲလောင်စွာဟစ်အော်ကြွေးကြော်ပြီးပြောလိုက်ပါတယ်မိစေအပေါင်းတို့ခမညာကျွန်တော်ကစောင်းကပြောခဲ့တယ်သိပ္ပံအတတ်ပညာတွေထွန်းကားတိုးတက်နေတဲ့အခုအချိန်ကာလမှာကယ်တင်ရှင်သခင်ခရစ်တော်ကိုနားလည်ဖို့ပို့ပြီးတော့တောင်ခက်ခဲနဲ့ဆိုင်မယ်လို့ကျွန်တော်ဖော်ပြခဲ့တယ်အထူးရှင်းဆိုခဲ့တယ်ဘာဖြစ်လို့လဲကယ်တင်ရှင်သခင်ခရစ်တော်ကိုနားလေယုံကြည်ကိုးကွယ်ဖို့ဆိုတာသိပ္ပံအတတ်ပညာကြီးတွေနဲ့သိပ္ပံစက်ရုပ်ကြီးတွေနဲ့ရိုဘော့တို့အာကာသကိုပတ်တဲ့ယင်ကြီးတို့နဲ့လိုက်ပြီးရှာလို့ရတဲ့အမျိုးအစားမျိုးမဟုတ်ဘူးရေခဲစက်နဲ့လည်းမရဘူးလေအေးပေးစက်နဲ့လည်းမရဘူးမော်တော်ကားနဲ့လည်းမရဘူးဂျိုရူကြီးဒုံးညံကြီးတွေနဲ့လည်းမရနိုင်ဘူးကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ဖို့ဆိုတာကစိတ်နှလုံးဝိညာဉ်နဲ့သာရှာဖွေတွေ့ရှိနိုင်တာဒါကြောင့်မလို့သိပ္ပံအတတ်ပညာတွေကိုကိုးစားလေးလေးအသက်ရှင်တော်မူသောသာဝရဘုရားသခင်ရဲ့ဝိညာဉ်အရှိန်တကိုးကိုပုံမိုရှာဖွေဖို့ခက်ခဲနဲ့နဲ့လေးလေးပဲလို့ကျွန်တော်ဖော်ပြလိုက်ခြင်းဖြစ်ပါတယ်။ပြီးတော့ဒီကျမ်းထဲမှာအလွန်အရေးကြီးတဲ့တစ်ချက်ကတော့ဘုရားသခင်သတ်မှတ်တဲ့အချိန်ကာလကိုမရောက်သေးဘူးတဲ့။ဒါကြောင့်မို့သူတို့ကဘလောက်ပဲသတ်ချင်သတ်ချင်ဘယ်လူသားကမှမဖမ်းနိုင်ပဲဖြစ်နေသေးတယ်ဆိုတဲ့အချက်ပါပဲ။ဘလောက်အံ့ဩဖို့ကောင်းတယ်လေ။ကောင်းငင်နိုင်ငံတော်ရဲ့စီမံကိန်းကိုဘယ်လူသားကမှဝင်ရှုပ်လို့မရနိုင်ဘူး။အငယ်37မှ36လူအစုအဝေးထဲ၌ပါသောလူများတို့သည်ယုံကြည်ပြီးဖြစ်၍ခရစ်တော်သည်ကြွလာတော်မူသောအခါ၌ဤသူပြုသောနမိတ်လက္ခဏာတို့တည်းသာ၍များသောနမိတ်လက္ခဏာတို့ကိုပြတော်မူမည်လောဟုဆိုကြ၏။ထို့သောလူများအုပ်အုပ်သည်သည်ဖြစ်ကြသည်ကိုဖာရိရှဲတို့သည်ကြားလျင်ယစ်ပရောဟိတ်အကြီးတို့နှင့်တိုင်ပင်ပြီးမှကိုတော်ကိုဖမ်းဆီးစေခြင်းကမင်းလူလင်တို့ကိုဆေလွတ်ကြ၏။ယေရှုကလည်းငါသည်တင်တို့နှင့်အတူခဏသာနေပြီးလျင်ငါကိုစေလွတ်တော်မူသောသူထံသို့သွားရမည်တင်တို့သည်ငါကိုရှာကြလိမ့်မည်ရှာတော်လည်းမတွေ့ရကြငါရှိရာအရက်သို့တင်တို့မရောက်နိုင်ကြဟုမိန့်တော်မူလျင်ယူဒလူတို့ကငါတို့မတွေ့စေခြင်းဟာသူသည်အဘယ်အရက်သို့သွားလိမ့်မည်နည်းဟေလသလူတို့တွင်အရက်ရက်သို့ကွဲပြားလျက်နေသောသူတို့ရှိရာသို့သွား၍ဟေလသလူတို့အားတရားဟောလိမ့်မည်လောတင်တို့သည်ငါကိုရှာကြလိမ့်မည်ရှာတော်လည်းမတွေ့ရကြငါရှိရာအရက်တို့တင်တို့သည်မရောက်နိုင်ကြဟုသောစကားသည်အဘယ်သို့ဆိုလိုသနည်းဟုအချင်းချင်းဆိုကြ၏တနည်းဆိုရရင်တော့သူ့ရဲ့အသေးခံခြင်းနဲ့ရှင်ပြန်ထမြောက်ခြင်းကိုဖော်ကျူးလိုက်တယ်လို့ခရစ်တော်ရဲ့မိမာချက်ဒီဟာအလေးအနက်ထောက်ပြနေပါတယ်သူဟာကောင်းကင်နိုင်ငံတော်ကိုတက်သွားပြီဆိုမှတော့ဘယ်သူကသူ့ကိုအခုလိုတွေ့ခင်ရှိတော့မှာလဲဘယ်သူမှတွေ့ခင်ရှိတော့မှာမဟုတ်ဘူးဆိုတာကိုသူကိုယ်တိုင်ကပြောပါတယ်ဒီအချိန်မှာယူရလူမျိုးတွေဟာစပြီးတွေးမိတဲ့အချက်ချက်ပေါ်လာတယ်ဟေလသတွေကြားတဲ့ကောင်များတွားပြီးတော့တရားဟောမလားမသိဘူးဆိုတဲ့အချက်ပါပဲဒီနေရာမှာဟေလသဆိုတာဂရိလူမျိုးတစ်မျိုးတည်းကိုပဲဆိုလိုတာမဟုတ်ဘူးအင်္ဂလိပ်မှာက Gentiles လို့ဖော်ပြထားတဲ့အတွက်ကြောင့်တပားမျိုးသားများသို့မဟုတ်တကပါလုံးနဲ့ဆိုင်နေတယ်ဆိုတာကိုဂျီလူတွေရဲ့လူသားတွေရဲ့အပြစ်သားတွေရဲ့ပါဇက်ကဘင်းရင်းဗျာဒိတ်သဘောမျိုးပေါ်ထွက်နေတဲ့သဘောမျိုးတွေ့ရတယ်တကယ်တော့ဂျီလူပြိပတ်ရဲ့အယူအဆချွတ်ချော်နေတယ်ဆိုတာကိုလေတစ်ဖက်ကကျွန်တော်တို့ကောင်းကောင်းကြီးမြင်နိုင်ပါသေးတယ်။ကယ်တင်ရှင်ဟာအသေးခံပြီးတဲ့နောက်ပိုင်းမှာသူ့ကိုမြင်တွေ့ခွင့်ရတဲ့လူတွေအများကြီးရှိပါတယ်။အဲ့ဒီကယ်တင်ရှင်ကိုမြင်ခဲ့သူတွေကတော့ ကဲတင်ရှင်ကိုတကယ်နှစ်နှစ်ကာကချစ်ခင်မျက်လို့ခဲ့တဲ့လူသားများပဲဖြစ်ပါလေသူ့ကိုမချစ်မနှစ်သက်တဲ့လူသူ့ကိုမလိုလားတဲ့လူအဲ့ဒီလူမျိုးအဖို့ကတော့သူဟာဘယ်လိုမှထိတွေ့နိုင်ခွင့်ရှိတဲ့သခင်ဖြစ်မှာမဟုတ်နိုင်ပါဘူးခင်ဗျာအငယ်38မှ44ထိုပွဲကိုခံ၍နောက်ဆုံးဖြစ်သောနေ့မြတ်၌ယေရှုသည်ရပ်၍ကြွေးကြော်တော်မူသည်ကရေငတ်သောသူရှိရင်ငါထံသို့လာ၍တောက်လော့ငါကိုယုံကြည်သောသူသည်ကျမ်းစာလာသည့်အတိုင်းအသက်ရည်ထွက်ရာစမ်းရည်တွင်ဖြစ်လိမ့်မည်ဟုမိန့်တော်မူ၏ထိုသို့မိန့်တော်မူသောယုံကြည်သောသူတို့သည်ခံရလက်တန်သောဝိညာဉ်တော်ကိုရည်မှတ်၍မိန့်တော်မူ၏ယေရှုသည်ဘုံပွင့်တော်မမူသောကြောင့်တန်ရှင်းသောဝိညာဉ်တော်ကိုပေးတော်မမူသည်စကားတော်ကိုကြားသောသူအများတို့ကဤသူသည်လာလက်တန်သောပရောဖက်အမှန်ဖြစ်သည်ဟုဆိုကြ၏အချို့ကလည်းဤသူသည်ခရစ်တော်ဖြစ်သည်ဟုဆိုကြ၏အချို့ကလည်းခရစ်တော်သည်ဂါလိလဲပြည်သာဖြစ်ရသလောခရစ်တော်သည်ဒါဝိဒ်အမျိုးဒါဝိဒ်နေရာဌာနဘက်လင်ရွာသာဖြစ်ရမည်ဟုကျမ်းစာလာသည်မဟုတ်လောဟုဆိုကြ၏ထို့သောလူများတို့သည်ကွဲပြားကြသည်ဖြစ်၍အချို့တို့သည်ကိုတော်ကိုဖမ်းဆီးခြင်းဟအလိုရှိကြ၏သို့တော်လည်းအဘယ်သူမျှမဖမ်းမဆီးကြဒီကျမ်းထဲမှာခရစ်တော်ရဲ့အပြစ်သားများကိုဖိတ်ခေါ်ခြင်းဟလူတိုင်းနဲ့တက်ဆိုင်နေပါလေဒါပေမဲ့ရေငတ်သူဆိုတဲ့အချက်ပါဝင်ပါလေကဲတင်ရှင်ကိုတောင့်တောင့်တရရှိဖို့ဆိုတဲ့အနှစ်သာရကိုဖော်ပြလိုက်ခြင်းပါပဲပြီးတော့ခရစ်တော်ဘုံမပွင့်သေးဘူးဆိုတာကတော့ကောင်းကင်ဘုံနဲ့ပြန်ပြီးတော့ထိတွေ့ခြင်းတတိယဖြင့်ရှင်ပြန်ထမြောက်ပြီးခြင်းကိုရည်ညွှန်းလိုက်ခြင်းဖြစ်ပါတယ်ဟုတ်ပါတယ်ကဲတင်ရှင်မြေပေါ်ကပြန်ကြွပြီးခြင်းကြတော့မှပင်တေကုတ်တီပွဲတော်နေ့မှာတန်ရှင်းသောဝိညာဉ်တော်ဟာဆင်းသက်လှုပ်ရှားလာခဲ့တယ်ဆိုတာကိုကျွန်တော်နောက်ပိုင်းမှာဆက်လက်ပြီးတော့တွေ့မြင်လေ့လာကြရအောင်ပါပါဘာပဲပြောပြောအဲ့ဒီလိုခရစ်တော်တရားဟောတဲ့အချိန်မှာအဲ့ဒီအချိန်ကလေးကတချို့တွေဟာအသက်လမ်းကိုယုံကြည်ခဲ့ပြီဆိုတာကိုတော့ဝန်းသာအားရစရာကောင်းအောင်ကျွန်တော်တို့ကြားရပါပြီတချို့ကျတော့လေကို့ဖာဖာကိုအတွေးတွေအမျိုးမျိုးခေါင်ပြီးတော့ရှုပ်နေကြတယ်ခရစ်တော်အစ်စ်အမှန်ဆိုရင်ဘယ်လိုဂါလိလဲသာဖြစ်ရမလဲဘယ်လိုမျိုးသာဖြစ်ရမှာပေါ့ကွာဆိုပြီးတော့နှခမ်းတလန်ပန်းတလန်ညင်းနေကြတယ်လို့ကျွန်တော်တို့ဒီချမ်းအရာတွေ့ရတယ်ခရစ်တော်ဘယ်လိုမှာချက်မြုပ်ခဲ့ရတဲ့သမိုင်းကိုသူတို့ကဲ့ရက်ပြီးတော့မိလျော့နေကြပြီဆိုတာဟာထင်ရှားနေတာပေါ့မိတ်ဆွေအပေါင်းတို့ခင်ဗျာဖခင်သခင်ကိုယုံကြည်ခြင်းနဲ့တစ္ဆာတရားကိုရှာဖွေခြင်းဆိုတာဟာအင်မတန်လိုအပ်တဲ့အချက်ဖြစ်ပါတယ်ဒီလိုယုံကြည်ခြင်းနဲ့တစ္ဆာတရားကိုရှာဖွေခြင်းဟာစင်ကြင်အောင်မိခြင်းလိုတယ်စိတ်နှလုံးထက်ပန်စွာရှိဖို့လိုတယ်အာယုံစူးစိုက်နှိုင်စွန်းအားလည်းလိုတယ်ဒါတွေအားလုံးနဲ့ဆက်ဆက်နေပါတယ်ပြီးတော့ဒီလိုအာယုံစူးစိုက်မယ်စိတ်နှလုံးထက်သန်မယ်စင်ကြင်အောင်မိတယ်ဆိုတဲ့နေရာမှာလေအခြေခံအားဖြင့်နောင်တနှလုံးသားနဲ့လိုလိုလားလားရှိမှာသာဝရအသက်လမ်းကိုကိုကအမှန်တကယ်ရောက်ချင်တဲ့ဆန္ဒလည်းရှိအောင်မှာပိုက်ဆံကြီးတစ်ထပ်အိတ်ထဲထည့်ပြီးလမ်းထွက်ကြိုက်တာဝယ်စားလူတကာနဲ့လိုက်ပြီးဟေလာဟာလာပြောအိမ်ပြန်ရောက်တော့ကာတွန်းစာအုပ်ငှားဖတ်ပြီးတော့ကက်ဆက်ဖွင့်နားထောင်အချိန်တန်တော့စောင့်ချုံအိတ်ဆိုတဲ့အပေါ်စားဒလိလောက်နေတော့ကဲတင်ချင်းတရားရဲ့သဘောတရားအစ်စ်အမှန်ကိုအနှစ်သာရအမှန်တရားကိုရယူနိုင်ဖို့အလွန်ခက်ခဲပါလိမ့်မယ်။အငယ်55မှ59ထိုအခါမင်းလူလင်တို့သည်ယေဘုရဟိအကြီးဖာရိရှဲတို့ထံသို့ပြန်၍ထိုမင်းတို့ကအဘယ်ကြောင့်သူ့ကိုမဆောင်ခဲ့ကြသနည်းဟုမေးမြန်းလျှင်မင်းလူလင်တို့ကထိုသူဟောပြောသကဲ့သို့အဘယ်သူမျှမဟောစဖူးပါဟုရှောက်ကြ၏။ဖာရိရှဲတို့ကလည်းသင်တို့ကိုပင်လှည့်ပြားပြီလော။မင်းများဖာရိရှဲများတို့တွင်သူ့ကိုယုံကြည်သောသူတစုံတစ်ယောက်မျှရှိသလော။တရားကိုမသိသောဤလူများတို့သည်ကျင့်ချင်းကိုခံရသောသူဖြစ်သည်ဟုဆိုကြ၏ယေဘုရဟိနှင့်ပါရိရှဲတွေကဆက်လိုက်တဲ့မင်းလူတွေလေအခုခေတ်တော့လုံခြုံရေးသမားတွေပေါ့မဖမ်းမဲမရှိပဲပြန်လာတယ်ဟာကောင်းနေဘယ်မလဲกว่าယေရှုလည်းဆိုရောဟိုကမဖမ်းခဲ့တာတောင်မှအရေးလုပ်ပြီးထည့်မပြောဘူးသူဟောတာတွေကဘယ်သူနဲ့မှမတူပါဘူးခမညာတဲ့အတိတ်တွေကတော့ခမညာကြီးတို့ဟောတာတောင်ပိုကောင်းတယ်လို့ဖြစ်မနေပေဘူးလားအဲ့ဒီမှာလေအဲ့ဆရာကြီးတွေတခါလေရှုံနေဖြစ်သွားပြီးတော့အောင်မဲမင်းတို့တောင်မှသူ့လေကျော်မှမိပြီးတော့ပြက်လာပါပကောလာကွာဆိုပြီးတော့ကျိန်မောင်းနေမင်းတို့ကောင်းနေကျိန်ချင်းကိုခံရတဲ့ကောင်းနေတဲ့တပည့်တွေကိုဆူတယ်ငောက်တယ်ဟုတ်တယ်သိကြတယ်ကျိန်ချင်းကိုခံရတယ်ဘယ်သူကျိန်တယ်လဲဆိုတော့သူတို့ပဲကျိန်တာလေယေဘုရဟိအမှုပြုတဲ့အဖွဲ့တွေပဲကျိန်တာပေါ့မယုံသေးစကားအတိုင်းပြောရမယ်ဆိုလို့ရှိရင်တော့သစ္စာပေါက်လောက်ကောင်းနေတို့ပေပါစီတို့အဲ့ဒါမျိုးတွေတောင်ပါလိမ့်မယ်တသက်လုံးလူမွေးလူတောင်ပြောင်းမဲ့အကောင်တွေမဟုတ်ဘူးစသဖြင့်သူတို့ကိုကြိမ်မာသေကိုသေးကြတယ်တကယ်လို့တပည့်တွေကိုမလွတ်ပဲသူတို့ကိုယ်တိုင်ထွက်ဖမ်းလေဖမ်းလို့ရမှာတော့မဟုတ်ပါဘူးဖျားသခင်သတ်မှတ်တဲ့အချိန်ကိုမရောက်သေးဘူးလို့ကျွန်တော်တို့တွေ့ကြရပြီးပြီမဟုတ်ဘူးလားကောင်းကင်နိုင်ငံတော်စီမံကိန်းဘယ်သူမှမဝင်ရှုပ်လို့မရဘူး ဖမ်းရင်လည်းအချိန်မှာဖမ်းပြီးတော့တတ်ရှင်တဲ့အချိန်မှာတတ်လို့မရဘူးဒါကိုဇွတ်တိယအတင်းသွက်ဖမ်းရင်အကုန်လုံးကိုယ်ရုပ်ကားရီဖြစ်ပြီးတော့ဝိယုံပြူကြီးတွေနဲ့အဆက်ကွဲကုန်မှာပေါ့အ ਨੇ ဆုံးခရစ်တော်ကိုသဘောကျနေတဲ့လူတွေထွက်လိုက်လို့ဖနှောင်းနဲ့တင်ပါတသားတဲ့ကြအောင်ထွက်ပြေးရမှာပေါ့အချိန်မတန်သေးဘူးမဟုတ်ဘူးလားရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အငယ်50မှ53အထက်ကညအခါ၌အထံတော်သို့လာသောသူရိဟုသောထိုမင်းများအဝင်ဖြစ်သောနီကောဒင်ကလည်းငါတို့တရားသည်လူကိုမစစ်သူ့အမှုကိုမသိမိကားပင်ရှေးမစွာကဆုံးဖြတ်တတ်လောဟုဆိုရင်သူတို့ကသင်သည်လဲဂါလိလဲပြည်သာဖြစ်တော်စစ်ဦးလောဂါလိလဲပြည်၌အဘယ်ပရောဖက်မှမပေါ်ထွန်းသည်ကိုမှတ်လောဟုဆိုကြပြီးမှထိုသူအပေါင်းတို့သည်မိမိတို့အိမ်သို့ပြန်သွားကြ၏ကျွန်တော်ရှင်ယောဟန်ခရစ်ဝင်အစပိုင်းမှာခရစ်တော်စီကိုစိတ်ထားမှန်ကန်စွာနဲ့တိုးဝင်ချင်းကပ်ပြီးတဲ့နောက်ဆွေးနွေးတိုင်ပင်ခဲ့ဘူးသူနီကောဒင်အကြောင်းဒီနေရာမှာတကြောပြန်ပြန်ပေါ်လာပြီသူကကယ်တင်ရှင်သခင်ခရစ်တော်ရဲ့ဘက်ကနေရှေ့နေလိုက်တယ်ခမရတို့ဟာကြည်လေလောက်ကြပါအောင်ဗျာဒီအမှုကိုတောင်ဘာမှညာမှန်ပုံမှန်မတက်ရသေးပဲနဲ့တစ်ဖက်စောင်းနှင်းတွေဖြစ်ကုန်ပါအောင်မယ်ဆိုတဲ့သဘောမျိုးအဲ့ဒီလိုသူကဝင်ပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ဘက်ကနေကာကွယ်တယ်အဲ့ဒီလိုလဲပြောလိုက်ကြရောစောစောကတပည့်တော်တွေကိုဆဲတာမျိုးတော့ဆဲလို့ကမဖြစ်ဘူးအချင်းချင်းဖြစ်နေတယ်မဟုတ်ဘူးလားသူကလဲပါရီရှဲကြီးပဲလीကြီးကြီးမာစတာတွေကတယောက်အပါအဝင်မဟုတ်ဘူးလားအဲ့တော့ဘယ်လိုပြောလဲဆိုတော့အောင်မာကို့လူကဒီလောက်ကာကွယ်နေရအောင်ခမရလဲဂါလိလဲနယ်ဘက်ကများဖြစ်နေလေသလားဗျာတဲ့ပြီးတော့မှသေသေးချာချာစဉ်းစားပြောပါဗျာဂါလိလဲနယ်ကနေများပညာရှိပရောဖက်ဆိုတာဘယ်နှစ်ယောက်များဖြတ်တာခမရကြားဘူးလို့တော့ဆိုပြီးတော့ကလက်တီးကလက်တက်တီးရှောက်ပြောပြီးတော့ကိုငိုကိုမဲ့ကရွက်ကနဲ့ပြန်သွားကြပါလေရောတဲ့မိษွေအပေါင်းတို့ခမညာသက်ကန်နေပွဲတော်ဆိုတာဟာဝမ်းမြောက်ပျော်ရွှင်ရမယ်ပွဲတော်လို့ဝိပ္ပယချံအခန်းကြီး23မှာကျွန်တော်တွေ့ခဲ့ရပြီးပါပြီဒီကျမ်းပိုင်းမှာလည်းကျွန်တော်ပထမပိုင်းမှာရှင်းပြခဲ့ပြီးပါပြီဝမ်းမြောက်ပျော်ရွှင်မင်္ဂလာရှိစွာနဲ့ဆင်းရဲကျင်းပရတဲ့ပွဲစိတ်ညစ်ရတဲ့ပွဲမဟုတ်ဘူးညှိုးနှွမ်းရတဲ့ပွဲမျိုးမဟုတ်ဘူးအဲ့ဒီအချိန်မှာဖာရိရှဲတွေဟာကိုအိမ်ကိုပြန်ချင်းကဲတင်ရှင်ကတော့သံလွင်တောင်စီကိုသာပြန်လဲထွက်ခွာသွားခဲ့ပါတယ်။သူဟာအမုန်းတရားတို့ရဲ့မြို့တော်ကြီးယေရုရှလင်မှာဘယ်အခါကမှညမအိတ်ခဲ့ပါဘူး။အဲ့ဒီမြို့တော်အဝန်အဝိုင်းဟာလေသူ့ကိုဘသူကမှဝမ်းမြောက်ပျော်ရွှင်စွာနဲ့ဒီအချိန်ဟာသက်ကနေပွဲတော်ဖြစ်ပါတယ်ခမညာ။ကိုတော်ကျွန်တော်အိမ်မှာစားပါကဲခိုပါလို့ဖိတ်တယ်လို့ကျွန်တော်မထင်ပါဘူး။ဒါကြောင့်လဲအဲ့ဒီအယက်ဒေသကိုကဲတင်ရှင်သခင်ခရစ်တော်ဟာခြံလှပ်ထားပြီးတော့ငိမ့်သူရွာလို့ခေါ်တဲ့ဘေဒနီယွာရဲ့တန်လွင်တောင်ရဲ့ရှိတဲ့အရက်ဒေသတွေမှာကယ်တင်ရှင်သခင်ခရစ်တော်ဟာတွားရောက်နားနေခဲ့တယ်လို့ကျွန်တော်အလေးအနက်တွေးဆမိပါတယ်လူတွေဟာသူ့ကိုဘက်လင်ကလာသလားဂါလိလဲကလာသလားဆိုပြီးတော့အမျိုးမျိုးပြောနေပြီမယ်အမှန်တော့သူဟာကောင်းကင်ဘုံစည်းစိမ်ကနေမြေပေါ်ကိုလာခဲ့တာသာဖြစ်ပါတယ်ဝေးစွာသောပြည်လို့ကောင်းကင်နိုင်ငံတော်နဲ့ရှင်ပြောနိုင်တဲ့အပြည့်ရဝန်းဒေသအဲ့ဒီအပြည့်ရဝန်းဒေသမှာမှကယ်တင်ရှင်သခင်ခရစ်တော်ဟာအတတ်နိုင်ဆုံးငြိမ်းချမ်းတဲ့အရာသူ့ကိုချစ်မြတ်လို့သူသူ့ပေါ်မှာယုံကြည်ကိုးကွယ်သူတို့ရှိတဲ့နေရာမှာသာကယ်တင်ရှင်နားနေမှာပေါ့အမုန်းတရားတို့လွှမ်းမိုးတဲ့ဒေသမစ္စရိယဝန်တိုခြင်းနဲ့သတ်မဲ့ဖြတ်မဲ့တကယ်ကယ်ဖြစ်နေတဲ့ဒေသမျိုးမှာကယ်တင်ရှင်သခင်ခရစ်တော်ရဲ့တန်ရှင်သောဝိညာဉ်ဟာမနာခိုခြင်းပါဘူးမတဲခိုခြင်းပါဘူးဒါဟာရှင်းရှင်းလေးမြင်ရတဲ့အဖြစ်ပါပဲကျွန်တော်တို့ဟာကျွန်တော်အတွက်အသက်ပေးပြီအပြစ်ကျွေးရနေရွေးနှုတ်ကဲတင်တော်မူတဲ့သခင်ကျွန်တော်အတွက်ယခုဘဝနဲ့နောင်ကပ်ကာလနှစ်ဌာနစလုံးမှာသာဝရအသက်လမ်းကိုပေးပိုင်တော်မူသောသခင်ရဲ့မျက်နာတော်ကိုထောက်ပြီးတဲ့နောက်ကိုတူးချင်းရဲ့ဘဝကိုမိသားစုတို့ရဲ့ဘဝကိုအသီးသီးပြုပြင်ကြပါကဲတင်ရှင်နားခိုတိုက်သောအသက်တာအိမ်တော်စုအသီးသီးဖြစ်အောင်ကြိုးပမ်းအားထုတ်ပြုပြင်ကြပါပြင်ဆင်ကြပါပြီးနောက်မှာတော့ကဲတင်ရှင်သခင်ခရစ်တော်ကျွန်တော်ကျမတို့နဲ့အတူသာဝစဉ်တဲခိုပါဆိုပြီးတော့ခြံဝင်းတကားတိုက်တကားတဲတကားများနဲ့နှလုံးသားတကားများကိုပါဖွင့်ပေးကြပါလို့ကျွန်တော်တိုက်တွန်းနေပါတယ်အစဉ်သဖြင့်သခင်နှင့်ယုံကြည်မျှော်လင့်တူရှိပင်ဆိုပြီးတော့တိုက်တွန်းအားပေးလိုက်ပါစေ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အခန်းငယ်၁ကနေအခန်းငယ်၁၉အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်